This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအဘေးစစ်အာဏာရှင်ဗီဒိုကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကစစ်တောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇူလိုင်လ12ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စီရီသတင်းကောက်နှုတ်ချက်ကိုမေဦးမိုးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်အားစပြီးရေဒီယို NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်လင်းတလူးရွာစစ်ဆောင်ဖုံးတော်ကြီးကျောင်းကိုစစ်အုပ်စုလေကျောင်းတိုက်ခတ်မှုကြောင့်ကလေးငယ်3ဦးအပါအဝင်အရက်သားပြည်သူ22ဦးသေဆုံးခဲ့ပြီး50ကျော်ဒဏ်ရာရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်2025ခုနှစ်ဇွန်လ17ရက်နေ့မနက်အစောပိုင်းမှာအကြမ်းဖက်စစ်တပ်ရဲ့စစ်လေရင်ဟာတတအူးလေစိတ်ကနေစကိုင်းတိုင်းစကိုင်းမြို့နယ်ထဲကစစ်ပေးဆောင်ပြည်သူတွေခေါလုံရာလင်းတလူကျေးရွာဖုံးတော်ကြီးကျောင်းကိုလေကျောင်းကနေတက်ခတ်ခဲ့တဲ့ကြောင့်ကလေးငယ်3ဦးအပါအဝင်အရက်သားပြည်သူ22ဦးသေဆုံးခဲ့ပြီးအယောက်50ကျော်ဒဏ်ရာရခဲ့ကြောင်း NUG လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်စကိုင်းမြို့နယ်အနီးမှာဇွန်လ18ရက်နေ့ကလေးကဖြစ်ပွားနေတဲ့ဒေသကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲတွေကြားစကိုင်းမြို့နယ်အတွင်းကကျေးရွာ9ရွာကပြည်သူ1000ကျော်ဟာဘေးလွတ်ရာတန်းရှောင်နေကြရတယ်လို့အသိပေးထားပါဗျ။ဇွန်လ17ရက်တွင်အကြမ်းဖက်စစ်အုပ်စုဟာစစ်ဘေးရှောင်200ခန့်ခိုးလုံရာစကိုင်းမြို့နယ်လင်းတလူးရွာမဟာတက်ဆက်ဝါဒီကျောင်းတိုက်ကိုဥတီတက်ခတ်ခဲ့တာကြောင့်ပြည်သူ30နီးပါးတေဆုံးခဲ့ရတာဖြစ်တယ်လို့တေဆုံးသူတွေကလည်းထပ်မံတိုးလာနိုင်ဖွယ်ရှိတယ်လို့ဖော်ပြထားပါတယ်ဗုဒ္ဓဘာသာမြန်မာလူမျိုးတွေရဲ့အထွတ်မြတ်ထားရာကောင်းမှုကုသိုလ်ပြုရာအချိန်ကာလဖြစ်တဲ့ဝါတွင်ကာလကိုပါမရှောင်စစ်တပ်ဟာအယက်သားလူတို့အပေါ်ဥတီတဲ့အကြမ်းဖက်တက်ခတ်မှုတွေကိုဇက်တိုက်ပြုလုပ်နေတာပဲဖြစ်ပါတယ်ပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းမှလည်းဗုဒ္ဓဘာသာဝင်ရဲ့အထွတ်မြတ်ထားရာကောင်းမှုကုသိုလ်ပြုရာအချိန်ကာလဖြစ်တဲ့ဝါတွင်ကာလဆက်ဆခြင်းဇွန်လ17ရက်နေ့မှာအကြမ်းဖက်စစ်အုပ်စုဟာဗုဒ္ဓဘာသာဝင်တွေအပေါ်ဥတီတဲ့အကြမ်းဖက်တိုက်ခတ်မှုတစ်ခုကိုကျူးလွန်ခဲ့ပြန်ပါပြီ။တီလစောက်တီယာဗုဒ္ဓဘာသာကျောင်းတော်ကြီးကျောင်းနဲ့ဓမ္မယုံတွေကိုလေကျောင်းကပစ်မှတ်ထားတိုက်ခတ်တဲ့ဒီဖြစ်ရပ်ကအကြမ်းဖက်စစ်အုပ်စုအနေနဲ့ဗုဒ္ဓဘာသာအပါအဝင်ဘယ်ဘာသာကိုမှအလေးမထားခြင်းကိုပေါ်လွင်ထင်ရှားစေပါတယ်လို့ပြောကြားထားပါတယ်ခင်ဗျာ။ကြောင်မဲမြို့တွင်စစ်ကောင်စီတပ်၏ထပ်မံဘုံကျဲချတိုက်ခတ်မှုကြောင့်အမျိုးသားတအူးတေဆုံ၅ဦးထိခိုက်ဒဏ်ရာရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဇွန်လ17ရက်နေ့နနက်3နာရီတွင်ကြောင်မဲမြို့ကော်လီဟိုတယ်မြို့မှရဲစခန်းနှင့်ခရိုင်ရဲယုံဘတ်တို့တွင်ဂျက်ဖိုက်တာဖြင့်ဘုံသုံးလုံးဓာတ်ရောက်ကျဲချတိုက်ခတ်မှုကြောင့်အမျိုးသားတအူးတေဆုံပြီး၅ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်း TNL မှသတင်းထုတ်ပြန်ပါတယ်ထို့ဘုံကြောက်ရောက်ပောက်ကွဲမှုကြောင့်အမျိုးသားတဦးသေဆုံးခဲ့ပြီးအမျိုးသမီးတဦးနဲ့အမျိုးသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်၄လုံးထိမှန်ပျက်စီးသွားခဲ့တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီတပ်သည်နှစ်ပတ်အတွင်းလေကျောင်းဖြင့်ကြောင်မဲမြို့တွင်၄ကျိန်နောင်ချိုမြို့နယ်30ကျေးရွာတွင်တစ်ကျိန်မိုးကုံးမြို့တွင်တစ်ကျိန်နဲ့တီဘောမြို့တွင်တစ်ကျိန်တို့စုစုပေါင်း9ကျိန်လာရောက်ဘုံကျဲတိုက်ခတ်မှုကြောင့်ကလင်းငယ်အပါအဝင်ပြည်သူလူထု6ဦးသေဆုံးခဲ့ရပြီးကလေးငယ်2ဦးနဲ့ပြည်သူလူထု28ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်50အိမ်စာတင်ကျောင်းတစ်ကျောင်းဖုန်းကြီးကျောင်း4ကျောင်းတို့လည်းပုံစံထိမှန်ပျက်စီးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာရှေးမြို့နယ်မော့ကနေကျေးရွာစစ်ကောင်စီ၏ကွန်ကြိုက်တပ်စခန်းအနီးတစ်ဝိုက်ရှိကာကင်းစခန်းကိုဝင်ရောက်တိုက်ခိုက်3ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ် ဇွန်လ17ရက်နေ့နနက်9နာရီမိနစ်30အချိန်တွင်မွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းမော့ကနေကျေးရွာအနီးရှိစစ်ကောင်စီလက်အောက်ခံကွန်ကြိုက်တပ်စခန်းအနီးကအင်အား30ခန့်ရှိသောကာကဲစခန်းကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFCE တပ်များမှဝင်ရောက်တိုက်ခတ်ခဲ့ကြောင်း MSRF မှသတင်းထုတ်ပြန်ပါသည်။ထိတွေ့မှု30မိနစ်ကျော်ခန့်အတွင်းစစ်ကောင်စီဘက်မှ30ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိကာတောင်လိုင်းရေးမဟာမိတ်တပ်ပေါင်းစုအဖွဲ့ဝင်များထိခိုက်ဒဏ်ရာရှိပဲအောင်မင်းစွာခွာစစ်ဆန်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။တော်လိုင်းရေးမဟာမိတ်တပ်ပေါင်းအဖွဲ့များဖြစ်ကြတဲ့မွန်ပြည်တော်လိုင်းရေးတပ် MSRF ရေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPDF နဲ့ KNLA တပ်ရင်း29တပ်ခွဲတတို့ပူးပေါင်းပါဝင်တိုက်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ KNDF B29 တပ်တီထောင်ချင်းတနည်းပြည်အခမ်းအနားကျင်းပပြုလို့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်2024ခုနှစ်ဇွန်လ10ရက်တွင်စတင်တည်ထောင်ခဲ့တဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ်တရင်အမှတ်29တပ်တည်ထောင်ခြင်းတနည်းပြည့်အခမ်းအနားကိုဇွန်လ10ရက်တွင်ပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်အခမ်းအနားတွင်အလံအလေးပြုခြင်းကြဆုံးသောအာဇာနည်သူရဲကောင်းများအားအလေးပြုပြီးအောက်မေ့သတိရသည့်အနေဖြင့်တမင်းနှင့်ငြိမ်သက်ခြင်းတနည်းပြည့်အထိမ်းမှတ်ကိတ်ခွဲခြင်းတရင်မှုမှအမှားစကားပြောကြားခြင်းစတဲ့အစီအစဉ်များပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်ကရင်နီအမျိုးသားကာကွယ်ရေးတပ်တရင်အမှတ်29တနည်းပြည့်အထိရက်တီနိုင်ရန်ကူညီထောက်ပံ့ပေးတဲ့ပြည်သူလူထုများအားကျေးဇူးအထူးတင်ကြောင်းနဲ့ KNDF တစ္ဆာအတိတ်ထံ၅ချက်နဲ့အညီအာဏာရှင်စနစ်ချုပ်ငြိမ်းသည့်အထိစန့်ကျင်တော်လှန်သွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ဂျာမဲကွန်မန်ဒိုစစ်ကြောင်းမြို့သိမ်းတိုက်ပွဲတွေအတွင်းရှေ့ကနေပါဝင်တိုက်ခိုက်ဖို့လေ့ကျင့်ပြင်ဆင်နေကြောင်းMPT ထုတ်ပြန်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဂျာမဲကွန်မန်ဒိုစစ်ကြောင်းစုဖွဲ့ပြင်ဆင်ပြီးမြို့သိမ်းတိုက်ပွဲတွေအတွင်းရှေ့ကနေပါဝင်တိုက်ခတ်ဖို့တရင်မူဘိုမိုက်ခဲကအထူးအလေးထားလေ့ကျင့်ပြင်ဆင်နေကြောင်းမြင်းချံ Black Tiger မှသတင်းထုတ်ပြန်ပါတယ်။ကွန်မန်ဒိုတွေကိုတရင်နဲ့ရှိတင်းတန်းဆရာတွေနဲ့တပ်ဖွဲ့တာဝန်ရှိသူတပ်မှုတပ်သားတွေကရွေးချယ်ပေးပြီးလနဲ့ချီကြတဲ့စမ်းသပ်စစ်ဆေးမှုတွေနဲ့အထူးတင်းတန်းတွေပေးကာလေ့ကျင့်ပြင်ဆင်ရတယ်လို့အသိပေးထားပါတယ်။ကွန်မန်ဒိုတပ်သားတဦးဟာ level 4 အဆင့်ရှိကြီးကအုတ်ထုံနဲ့ AK-47 နေနဲ့ပေါ်ပါနေအောင်လေ့ကျင့်ရတယ်လို့သိရပါတယ်။လက်ရှိကြားမဲဟိန်းတန်မြို့သူညံကမ်ပိန်းကနေ level 4 ကြီးကအုတ်ထုံတဲ့ကွန်မန်ဒို50အထက်ဝယ်ယူတက်ဆင်ပေးနိုင်ခဲ့ပြီးအရေးကြီးတဲ့ချိန်မိုးရေး rifle အလက် 50 ကိုမဟာမိတ်တပ်ဖွဲ့တွေထံကနေအကျွေးနဲ့မှာယူထားတာကြောင့်ကမ်ပိန်းလေးမှာပါဝင်အားဖြည့်ပေးကြဖို့တိုက်တွန်းထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စည်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းထောက်ခါရှက်ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
ရေဒီယို NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကိုမေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ထိုင်းနိုင်ငံမှာကော်စုံထုတ်လုပ်တဲ့စက်ရုံမှာအလုသမား120ကျော်အားလုံအားကများမရှင်းပြီးတဲ့အတွက်ကြောင့်စမုတ်စခွန်ခရိုင်စဝတီကံယုံမှာအမှုဖွင့်တိုင်ကြားပေးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံစမုတ်စခွန်ခရိုင်မှာရှိတဲ့ Power Siam Industry Company Limited ကော်စုံထုတ်လုပ်တဲ့စက်ရုံမှာအလုသမား120ကျော်အားလုံအားကများမရှင်းပြီးတာကြောင့်စက်ရုံသို့လုံအားကပြီးရန်တောင်းဆိုရာအပြည့်အဝမရှင်းပြီးပဲတောင်းဆိုတဲ့အလုသမားများအားလုပ်ငန်းခွင်အတွင်ဖိနှိပ်မှုများဆောင်ရွက်လာခဲ့ရာအမှုဖွင့်တိုင်ကြားပေးခဲ့တယ်လို့အန်ယူဂျီအလုသမားဝန်ကြီးဌာနတိုင်ကြားရေးရန်တရားကထုတ်ပြန်ပါတယ်ဖိနှိပ်ခံရတဲ့အလုသမားများမှ MHAC မဟာမိတ်အဖွဲ့သို့တိုင်ကြားလာရမှာအမျိုးသားညီညွတ်ရေးအစိုးရအလုသမားဝန်ကြီးဌာနမှတာဝန်ရှိသူများနဲ့ MHAC မဟာမိတ်အဖွဲ့မှအဖွဲ့ဝင်များဟာဇူလိုင်လ2ရက်နေ့မှာစက်ရုံပြန်ပမှာအလုသမားများနဲ့တွေ့ဆုံဆွေးနွေးကာလိုအပ်တာများမှကြားခဲ့ပြီးတော့၈ရက်နေ့မှာနေနာသူအလုသမားများအနက်50ဦးအထက်စမုတ်စခွန်ခရိုင်စဝတီကံယုံမှအမှုဖွင့်တိုင်ကြားပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီထိုင်းနိုင်ငံချွန်ပူရီခရိုင်မှာရှိတဲ့ APGO ကားအပူပစ္စည်းထုတ်လုပ်တဲ့စက်ရုံမှာအလုသမား28ယောက်ကိုစက်ရုံပိတ်သိမ်းလိုက်တယ်လို့အကြောင်းပြကာအလုထုတ်ခံရတာကြောင့်အလုသမားဝန်ကြီးဌာနနဲ့မိဘအဖွဲ့အစည်းများမှအမှုဖွင့်ကူညီတိုင်ကြားပေးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံချွန်ပူရီခရိုင်မှာရှိတဲ့ APGO ကားအပူပစ္စည်းထုတ်လုပ်တဲ့စက်ရုံရှိမြန်မာအလုသမား28ဦးဟာလုံတက်နေနာကြီးမရပဲအလုဖြုတ်ခြင်းခံခဲ့ရကြောင်းတဲ့ရင်ရရှိပါရယ်။အဆိုပါအလုသမားများဟာလုံတက်9နှစ်မှ13နှစ်အထိကြာအောင်အလုလုကင်ခဲ့ကြသူများဖြစ်ပြီးတော့စက်ရုံဘက်မှပိတ်သိမ်းတဲ့အကြောင်း ကြိုတင်အတိပေးအကြောင်းကြားခြင်းမရှိဘဲစက်ရုံတာဝန်ရှိသူက2025ခုနှစ်ဇူလိုင်လ9ရက်နေ့မှာ2025ခုနှစ်ဇူလိုင်လ10ရက်နေ့မှာစပြီးတော့စက်ရုံပိတ်သိမ်းလိုက်ပြီဖြစ်ကြောင်းအလုံးမှဝန်တန်းအားလုံးကိုအလုံးဖြုတ်လိုက်ပြီဖြစ်ကြောင်းနဲ့လုံအားကတလားစာနဲ့အပူငွေဘတ်9,000အားနင်းနာကြီးပေးမှာဖြစ်ကြောင်းပြောကြားလာခဲ့တယ်လို့သိရပါတယ်။အဆိုပါအလုံးသမားများဟာစက်ရုံမှာလုံသက်နှစ်ကြီးသမားများဖြစ်ပြီးတော့၎င်းတို့ရာသီရာထိုက်တဲ့နင်းနာကြီးပေးရန်တောင်းဆိုရာစက်ရုံမှပေးရန်ငင်းဆန်ခဲ့ခြင်းကြောင့်အလုံးသမားများမှလုံသက်အလိုက်ထိုက်တန်တဲ့နင်းနာကြီးများပြန်လည်ရရှိစေရန်အတွက်ကူညီဆောင်ရွက်ပေးပါရန်MHAC မဟာမိတ်အဖွဲ့မှတဆင့်အကူအညီတောင်းခံလာတဲ့အတွက် MHAC မဟာမိတ်အဖွဲ့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အလို့သမားဝန်ကြီးဌာနမှတာဝန်ရှိသူတို့ပူးပေါင်းက2025ခုနှစ်ဇူလိုင်လ9ရက်နေ့မှာချွန်ဘူရီခရိုင်စဝတီကံရုံးမှာအမှုဖွင့်တိုင်ကြားပေးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးပြည်သူစစ်မှုထမ်းဥပဒေအားတရားမဝင်ကြောင်းမြန်မာနိုင်ငံရှိနေများကောင်စီထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရှိနေများကောင်စီဟာစစ်ကောင်စီဥက္ကဋ္ဌမင်းအောင်လှိုင်ကပြည်သူ့စစ်မှုထမ်းဥပဒေကိုအတည်ပြုခဲ့ခြင်းဟာတရားမဝင်လို့ရဖြစ်ကြောင်းထုတ်ပြန်ထားပါရယ်။နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီကပြတ်ထန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေပုံမှန်1ခါခွေးမှာနိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌကအမိန့်ကြော်ညာစာဖြင့်သတ်မှတ်သည့်နေ့ရက်မှာစတင်အာဏာတည်ရမည်ဟုပြတ်ထန်းချက်အရအာဏာတည်မိန့်ထုတ်ရမည်အခွင့်အာဏာရပုဂ္ဂိုလ်နဲ့တာဝန်ကိုအတိအကျသတ်မှတ်ပြန်ထမ်းထားပြီးဖြစ်တာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌကစတင်အာဏာတည်သည့်နေ့ရက်သတ်မှတ်မိန့်ထုတ်ပြန်ခဲ့ခြင်းမှာဥပဒေအရမှားယွင်းကြောင်းဖော်ပြထားပါသည်။ဒါအပြင်2011ခုနှစ်စကဲရက်များအစားထိုးခြင်းဆိုင်ရာဥပဒေအရနိုင်ငံတော်အေဂျင့်တာယာရေးနှင့်ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌဟူသည့်စကဲရက်ကိုနိုင်ငံတော်သမ္မတဟူအစားထိုးထားတာကြောင့်ပြည်သူ့စစ်မှုထမ်းဥပဒေအားအာဏာတည်ရန်အမိန့်ထုတ်ပြန်ခွင့်ရှိသူမှာနိုင်ငံတော်သမ္မတသာဖြစ်ကြောင်းအလေးပေးပြောကြားထားပါသည်။ပြည်သူ့စစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖော်နေသည့်အဖွဲ့အစည်းများဟာတရားမဝင်သည့်လုပ်ရပ်များကိုကျူးလွန်နေခြင်းဖြစ်ပြီးတော့ယင်းဥပဒေကြောင့်စစ်သားအဖြစ်စုဆောင်းခံရသူများနှင့်၎င်းတို့၏မိသားစုဝင်များမှနေနာသူများဖြစ်ကြောင်းဖော်ပြထားပါသည်။ဒါ့အပြင်ဤဥပဒေကြောင့်နိုင်ငံသားများထံဖြစ်ပေါ်လာသည့်နေနာမှုများဟာစနစ်တကျနှင့်ကျေပြန်းစွာကျူးလွန်နေသည့်လူသားများအပေါ်ဆန့်ကျင်သည့်ပြစ်မှုများဖြစ်ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာ။ဆလဘီတောင်ကိုရီးယားသမ္မတရုံးထံသို့မြမအရေးအိတ်ဖွင့်တောင်းဆိုစာ open letter ပေးပို့သွားမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။သမရယုံနဲ့မျက်နှချင်းဆိုင်စစ်သမိုင်းပြတိုက်ရှိမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေများစစ်ကောင်စီရဲ့အကြမ်းဖက်မှုများနဲ့စစ်ဘေးရှောင်ဒုက္ခသည်များအရေးတရားမဲ့ရွေးကောက်ပွဲဆန့်ကျင်ရေးနဲ့နိုင်ငံတကာမှအကြမ်းဖက်စစ်ကောင်စီကိုပိတ်ဆို့အရေးယူရေးနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ကာရှင်းလင်းပွဲပြီးပါကတောင်ကိုရီးယားသမရယုံထံသို့အိတ်ဖွင့်တောင်းဆိုစာ open letter ပေးပို့သွားမှာဖြစ်ကြောင်း MFDMC ကအသိပေးဆိုထားတာပါ။ဆေးအနာသိမှုဆန့်ကျင်ရေးတရားမဲ့ရွေးကောက်ပွဲဆန့်ကျင်ရေးချီတက်လမ်းလျှောက်ဆန္ဒပြပွဲနဲ့ယုံဆန်သမရယုံနဲ့မျက်နှာချင်းဆိုင်စစ်သမိုင်းပြတိုက်ရှိသတင်းစာရှင်းလင်းပွဲကိုဇူလိုင်လ20ရက်နေ့တနင်္ဂနွေနေ့တည်းတနာရီမှ၄နာရီအထိကျင်းပသွားမယ်လို့သိရပါတယ်။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားများအနေဖြင့်ပြည်သူလူထုနဲ့ဒီမိုကရေစီရေးအတွက်တောင်ကိုရီးယားအစိုးရစီတို့တောင်းဆိုခြင်းနဲ့ဆန္ဒပြချီတက်လှုပ်ရှားမှုမှာပါဝင်ကြရန်တိုက်တွန်းနှိုးဆော်ထားပါရယ်ခင်ဗျာ။ဆက်လက်ပြီးတော့မိုင်းငော့မန်တုံနဲ့နမ်ဆန်မြို့မှာတအောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှမူရစ်စည်းဝါရောင်းဝယ်သူတဦးနဲ့သုံးဆွဲသူ2ဦးတို့ကိုဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တအောင်ပြည်မိုင်းငော့မန်တုံနဲ့နမ်ဆန်မြို့နယ်တို့မှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA တအောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှမူရစ်စည်းဝါရောင်းဝယ်သူအမျိုးသားတဦးနဲ့သုံးဆွဲသူအမျိုးသား2ဦးတို့ကိုဖမ်းဆီးရမိခဲ့ကြောင်းတဲ့ရင်ထုတ်ပြန်ထားပါရယ်။ဇူလိုင်လ10ရက်နေ့ည8:20မိနစ်20မှာကြောင်မင်းမဆိုင်ခဲ့ဖြစ်ပန်စီကြီးရွာသူပြန်လာတဲ့ကိုအိုက်လူကိုမန်ပင့်တရားစစ်ဆေးရေးဂိတ်မှာမြို့နယ်ရဲတပ်ဖွဲ့မှစစ်ဆေးရမှာရမစီးပြား635ပြားကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ဖော်ပြထားပါရီထို့အတူဇူလိုင်လ5ရက်နေ့မန်တုံမြို့နယ်စေကော်ကြီးရွာမှာနေထိုင်တဲ့ဦးအငူကမူရစ်စည်းဝါရောင်းဝယ်နေတယ်လို့သတင်းရရှိတာကြောင့်၎င်းရဲ့လေခွက်ရှိတဲအတွင်မြို့နယ်ရဲတပ်ဖွဲ့မှတွားရောက်စစ်ဆေးရာစိတ်ကြွစီးပြား2ထုံနဲ့အပြား130ပတ်စံ4,500ကျက်နဲ့အတူဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။အလားတူနမ်ဆန်မြို့နယ်လီလူတရားစစ်ဆေးရေးဂိတ်မှာကြောင်မင်းမနမ်ဆန်တို့တက်လာတဲ့ကားတစ်စီးကိုစစ်ဆေးရမှာခါခူးသုံးထုပ်ကိုတွေ့ရှိခဲ့ပြီးတော့အသက်29နှစ်အရွယ်ဦးအငိမ့်နဲ့အသက်28နှစ်အရွယ်ဦးအထက်တို့မှမူရစီဝါသုံးဆွဲကြောင်းထွက်ဆိုခဲ့တယ်လို့ဆိုထားပါတယ်။၎င်းတို့ကိုတအောင်းပြည်မြို့နယ်ရဲတပ်ဖွဲ့မှဖမ်းဆီးထိန်းသိမ်းထားခဲ့ပြီးတော့မူရစီဝါတိုက်ဖြတ်ရေးဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ ဆက်လက်ပြီးတော့ဆလင်းစီပြုံကျွန်းလမ်းပိုင်းကြားရှိကျေးရွာများမှမိဘတင်စစ်ပေးဆောင်ပြည်သူများကိုစာနယ်ရေးခါများထောက်ပံ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပြည်တွင်းပြည်ပပြည်သူများရဲ့ထောက်ပို့ငွေများမှဆလင်းစင်ပြူကျွန်းလမ်းပိုင်းကြားမှာရှိတဲ့ကျေးရွာများကမိဘတင်စစ်ပေးဆောင်ပြည်သူများအထွတ်အရေးပေါ်စံစီစာနယ်ရေးခါများအဝိထည်များထောက်ပံ့ကူညီမှုများပြုလုပ်ပြီးခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဇလင်းမြို့နယ်မှသတင်းထုတ်ပြန်ထားပါရယ်ယခုအချိန်ထိစီရေးမငြိမ်မသက်တင်းမာနေတာကြောင့်ပြည်သူများအနေဖြင့်စေဝါနဲ့စာနယ်ရေးခါများလိုအပ်လျက်ရှိတယ်လို့အတည်ပြုထားပါရယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဇလင်းအနေဖြင့်ရရှိလာတဲ့ထောက်ပံ့ငွေများကိုစစ်ရေးကာကွယ်ရေးအသုံးစရိတ်များသာမကပြည်သူလူထုရဲ့စေဝါကုသရေးကံတားနဲ့အရေးပေါ်စစ်ပေးဆောင်ကဏ္ဍများအတွက်ပါစီစစ်သုံးဆွဲလျက်ရှိတယ်လို့သိရပါရယ်ခင်ဗျာဆက်လက်ပြီးတော့ယူမခေါ်တဲ့နှစ်ခံပိမရရှိတဲ့ထောက်ပို့ငွေအလုံးအောင်မြင်စွာပို့ဆောင်ပေးဖြစ်တယ်လို့ဒရိုက်တာကိုပေါအတည်ပြုတဲ့တဲ့ကိုတင်ပြပေးပါမယ်။ယူမခေါ်တဲ့နှစ်ခံပိ82ရာခိုင်နှုန်းဖြင့်အောင်မြင်စွာပိတ်သိမ်းပြီးထောက်ပို့ရရှိငွေများကိုဘီဝါ26ရဲ့တက်ရင်များနဲ့စီတီတာကွဲနှစ်မှာရှိတဲ့တက်ရင်ထက်ဖွဲ့များစီကိုကိုယ်တိုင်ကိုကြသွားရောက်ပို့ဆောင်ခဲ့ကြောင်းဒရိုက်တာကိုပေါကအတည်ပြုဆိုထားတာပါ။တောင်ပေါ်မှာ3ရက်ဆိုင်ကယ်စီးလမ်းလျှောက်မိုးအရန်ကြီးလို့တောင်ကြချောင်းရည်ကြီးတဲ့အထဲရဲဘော်နဲ့ဆိုင်ကယ်မျိုးသွားလို့မသေးကောင်းမပြောက်ကောင်းမုံတိုင်းမိလို့တစ်ပင်တွေလည်းအမှတ်တရများစွာပါပဲဗျာလို့ဆိုထားပါရီယူမခေါ်တဲ့နှစ်ကမ်ပိန်းကိုပါဝင်ကူညီကြသူတယောက်ချင်းစီကိုလည်းကျေးဇူးအထူးတင်ရှိကြောင်းဆိုထားပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးနေချိုသွေးရေးသားထားတဲ့စစ်လေရင်ကိုစားပြစ်ချင်တယ်ဆိုတဲ့တော်လှန်ရေးကြံကိုရန်တိုင်းမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။စစ်လေရင်ကိုစားပြစ်ချင်တယ်။ကမ္ဘာမကြီးစရာဖြစ်ပျက်တွေကြုံနေရတဲ့နိုင်ငံတော်ကြီးမှာစစ်အာဏာရှင်တွေကိုကမ္ဘာမကြီးတဲ့နိုင်ငံတော်ကြီးမှာတရားမှုမတရားမှုဆိုတဲ့လူအခြေခံအသိတောင်မရှိတော့တဲ့အာဏာရှင်တွေရဲ့ခိုင်းဘက်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေစစ်ပွဲဆက်ကွဲမဟုတ်တဲ့ပြည်သူတွေပေါ်ရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နေတဲ့လုပ်ရက်တွေသွေးညီနဲ့တွေထောင်းထောင်းထားစေတဲ့စစ်လေရင်တွေစစ်လေရင်တွေကိုငါစားကျင်တယ်စာသင်ကျောင်းတွေနဲ့ဆေးရုံစည်းရန်တွေဘာသာရေးအဆောက်အုံတွေနဲ့ဖျားစီတွေဖုံးတော်ကြီးကျောင်းတွေမြို့တွေကျော်တွေပေါ်ဘုံကျဲချနေတဲ့စစ်လေရင်တွေစစ်လေရင်တွေကိုငါစားကျင်တယ်ငါဝန်းဆောင်ရဲ့လူအပ်ချက်ပြည်သူကိုတပ်ဖြတ်နေတဲ့စစ်ခွဲတွေနဲ့မိုက်သွေးကြွနေတဲ့စစ်လီရင်မှုတွေအပါအဝင်စစ်လီရင်တွေကိုငါစားပြစ်ချင်တယ်စစ်လီရင်တွေကိုစားကျင်နေတဲ့ငါအစာရင်ကစစ်အာဏာရှင်တွေရဲ့အတန်ကြားရင်ထိမ့်မရသိမ့်မရနဲ့ပိုဆာလောင်လို့စစ်လီရင်တွေကိုငါစားကျင်တယ်လောင်ကျွမ်းနေတဲ့မီးလျံတွေကြားတဲ့ကြီးလန့်စားစားနင်းရက်များမျက်စိရှိမှတင်တရွာလုံးကိုမီးလောင်တိုက်သွင်းနေတဲ့မြင်ကွင်းဒုက္ခသည်တွေရဲ့ငတ်မွက်ဆာလောင်မှုမျိုးနဲ့စစ်လီရင်တွေကိုငါစားပြစ်ချင်တယ်ပြာပုံအထိနဲ့အိုးအိမ်မဲ့သွားတဲ့အဖြစ်ထွက်ပြေးတင်းရှောင်းနေရလို့မပြောသူတွေဟာစစ်လီရင်တွေကိုစားရရင်သိပ်ပျော်မှာငါစစ်လီရင်တွေကိုစားခြင်းနဲ့မတရားတာကိုမတရားမဲ့သိတဲ့စိတ်နဲ့မတရားတာကိုဆန့်ကျင်တော်လန့်ဝင့်တဲ့စိတ်နဲ့စစ်လီရင်တွေကိုငါစားခြင်းနဲ့စစ်လီရင်တွေကိုစားပစ်ခြင်းနေတဲ့ငါစိတ်ကစီးထားတဲ့ဖက်နဲ့တစ်ဖက်နဲ့ကောက်ပေါက်ပစ်တဲ့ကလေးငယ်လိုစစ်လီရင်တွေကိုငါစားခြင်းနဲ့နေဂျူသွေး
Video UNG သောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ The Fingers တည်ဆိုထားတဲ့ No Tale ဆိုတဲ့တော်လှန်ရေးတစ်စင်းဖြစ်ပါတယ်ရှင်
Amanda Young ာကြည်စံတွေနဲ့ရှင်ရမယ်နှခင်သေးဘာကြည့်သေးဟိုကြွေးတဲ့ညရင်များကိုဆုံးသက်ဖို့မျိုးစံနောက်ဆုံးပဲတို့လိုက်ရင်ရွှေမယ်နေရတစ်ခုမှနေပါဝင်မှပြည့်စုံမယ်
သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားစီစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်မှုအခွဲတို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါရဲ့ရှင်
ဘယ်နော်အောင်တူနန်ရိုက်ဆက်အဟုတ်ကဲမတူငွေခကုမ်ထုံဟိကန်ဟမ်ကုလေမဟာဒူဘီခါအဟလင်ဟိမ်နှံပမ်အဟိနန်ကန်ဆုမ်အဒန်ကာထက်တုံေနျောငွေတူပမ်အုအက္စကာဒူနင်းသေးနော်အန်ဟိနော်ပဘန်နော်ကေတိလုစီတီအက်ဖ်ကန်ဘလန်နထက်ပတ်ကေတိယသံအန်ဟိနော်ကမဲနော်မတ်တမတ်ကန်ခေါငဲလုတူအဟိနော်ညီတိုယမတ်ပယလမ်ပေါ်စီဆက်ကေတိလုစီတီအက်ဖ်ပလေဝါနုပြတ်ကေတိယသံယာအက္ထုမ်နော်ကကွန်ဗန်လင်းထိုအနင်းဆိုစဉ်အနိလကရမယာအန်ယူဂျီအဆောင်ပရက်စီဒန့်လို ခေါဖုံတုပ်ပေါ်ဘတ်ထမယောင်စိတ်ကတိယတန်းယောင်ဝတ်ကမ္မုဒုကနင်းငါတွီလမ်မမတ်လကလမ်ထက်ကီယာဒုပုတ်လိုအန်နိနိုဝါယဖယောပိနာကေဒုပိုပမ်အတငါအန်လိုယခန်ဝန်အနိဒတ်လန်ဝေစပါချင်ဘရာတဟုဒုံပိလဘီဘီဝိုင်တလစီတီအက်ဖ်ကမ်ဘလန်နိုသပကယကကေနိစီတီအက်ဖ်ကမ်ဘလန်ဒုကနင်းသေးနော့အပုံဟိနော့အန်ဘုံနော့ကပယာအဟိဘောထန်အနိပကကကေနိကမ်ဘလန်ဟေယံကောအစပ်ကုမဟာလေခါတာခေါနံကောအထွေအပုံနုနိပကခွမ်တော့ကမ်ဖေနေလအပုတ်ထုံနော့ဒုကနင်းသေးနော့ကံထောနာလုံပင်းဘောဝါယာ CTF ကံဘလဲနိုယောခုကောကိနိအပန်ဟိနောင်တုန်နင်းသိနောအထွန်သိဝါယာယောကုတိပိပကိယာလခေင္တုပိုပ UNAAA ယာပက်ဥမညာပက်ပုငင္ကောယောကုတိပိပကိအပန်ယောမကုယေနေတိလေ CTF ကံဘလဲနိုသက်ပကိနိခေါခွာင္ဘဲနောမတ်ဇမတ်ကင္ခေါင္ယဲလေတုင္အဟိနောညီတိုယမတ်ဖဲလံပောစီသက်ကေတိလေ CTF ပလဲဝါနိုတုခာအခုမနပံသက်ပကိနိCTF ပလဝါစွန်းနောစစ်စပယာအာနာစုံအကိဒကယောတကလသူအခစနံခမ်ယက်ဆက်ဥမာကင်းစုံစစ်ပွင့်ပဝိုင်တိလပြက်ကနေဘဲနောမတ်ချမတ်ကင်းခေါင်စက်ကီယာအဥဝခမ်ယူပီကပွင့်နာကွာယာတိလထံဝက်ကနေသူမ်တူပီခာအခစံခန်စုံမန်ထုတ်ကီယာဖလမ်လွန်းဟဲ CNO CNTF ယာ HPO CTF ဟွာငိုရမ်အနင်းလကာငကောနောအဝဲဖအန်ဒိုယခာထုတ်ထုံစွန်းမီဆိုရမ်အငါညွမ်ဖန်အကေကကဲနိအဟိဘောအသွန်ဟင်မီဆိုရမ်အထွေပဝိုင်းအမ်အမ်ဒိုဝက်ကေမီဆိုရမ်ငခုံဆာပညာယေဆွန်းနစီအန်အိုစီအန်တီအက်ဖ်ယာအက်စ်ပီအိုစီတီအက်ဖ်ဟွာငိုရမ်အနင်းလကာယောမ်ဟင်တိုစီယောင်ကောဥဆေပီအဝေါငါဝေယလင်းငိဟပ်ကေကကဲနိခုံခုံတုတ်ပိုကေချင်းနေးရှင်းနယ်ဒီဖ ens ဖော့စ်ချင်းနေးရှင်းနယ်အာမီယာ CDF ဟွာငိုရမ်အဟိနာပတ်ထုမအနင်းလကမတ်ဇာမတ်လင်းနာလေအနင်းတုကံဆငေကျာထွန်းမတုံခမ်လုံအယုံမတာအနင်းညီတော့ခေါင္ရဲဝိုင်ထုကိတိလအန်ယူဂျီအဆင်တမတာပရက်ဇီဒန့်ဒူဝါလရှိလာနိုယောမ်ဆေကျာကက္ကနီတုပိုပမတ်ဇာမတ်အနင်းလကကင္ညီတော့ကင္ခေါင္ရဲနောအဝဲလုံပေဒိမ့်ဒိကျာတွိလာမမ်ထန်ခစီယောင်နောက်ထုံနိကစငေယင်ဝစစ်စပ်ပနိတခလနောကင်နိငနခခိုင်တေလထငဟူအကကကနီ NUCC နောပေခဝဲမတ်ဇမတ်အနင်းတုအနိဟောက်ဝိုင်ညီတိုယမတ်လအနိဝဲဝယာတုခအခမ်းနှပံပြက်ကီယကကနီဒူပိခအထေလမဖလမ်လုနေယ CNO CNTF ယာ HPO CDF ဟွာငိုရမ်တုနီလအန်ဒူယခခန်ထုတ်ထုံစွန်းမီဇိုရမ်ဒငါတို့ဖန်အေဝါကီယာကကနီစုငိုင်းကေနုဘဘဲနောအန်တူနနီဘဦးနီ
အကုံတူလူဘခွာဒေကုံအနိကူအာမာယာပောက်လူတီကီဘုံယန်ယာဆောင်တောက်အီလူခန်းအက္လုံတီကူလေမ်ဘွိုက်ကီနီခုံဒေကုံအနိကူမာယာဘုံယန်နေဆွန်အမ်ယုကမာအနိပရနာကကီအက္လုံအက္လီအပလက်အပူလုံအန်တွန်အက္ဆာအံဟုံတရားရကီအဟိနေဟင်ကုကောက်အေးဆေဥလူအဒုပ္စာနိနေုံပီပေါကလူိထေကီနီအသုနာဖုဟိနာကုအေးဆေကီဆောင်တောက်အီအံချောဝယာအတူလမ်ဖူမတ်ဝိုင်ထုကီနီမဒေကုံအနိဥဝမန်ယာပေါကလူိထေကီဘုံယာနေဟင်အထာနုံပုကအဝေနာအတိထာယာပုကအဝေနာဖုနာဝေကီယာကကီအသုနာထုန်နာနိဝဖောင်ယမ်စင်းနာကေနနိယဘုံစီဝိုင်ပေါကလူိထေကီယေဆွန်ကုနနီယာဟေခွိုင်ဘင်းဘင်းဝိုင်အဆုနေဆွန်အက္ဒုမာပေါကူလူယာလမ်ဆူတီကုဆခေါကီနီကုအူအီယန်ခေါဘုံယန်မိုင်းနနီယာဖုံခါခဆေယံပီနနီယမ်သေးဝိုင်နဖူအာကုအကူအီဆေတာအထောနုံတာမစင်းနာကေယမ်စင်းလူဆုံအီကီခါငုံနနီယာပရဝို
င်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။